မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာအဆင့်တစ်ခုရောက်လာပြီမဲ့လိုအပ်ချက်တွေအများကြီးရှိနေသေးတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကသတိပေးပြောဆိုလိုက်ပါတယ်စက်တင်ဘာလ28ရက်နေ့ဒီကနေ့ပါတီထူထောင်ခဲ့တဲ့26နှစ်မြောက်နှစ်ပတ်လည်နေ့မှာပါတီရဲ့ရည်တည်ချက်တွေနဲ့ပတ်သက်လို့ထုတ်ပြန်ကြေညာခဲ့ပြီးရန်ကုန်မြို့ရွှေကုန်းတိုင်းရုံးချုပ်မှာလည်းအခမ်းအနားကိုဒီကနေ့ကျင်းပခဲ့တာပါအကြောင်းစုံကိုတော့မတ်အင်ချင်နိုင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ NLD ထူထောင်ခဲ့တဲ့26နှစ်မြောက်ဒီကနေ့မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအခြေအနေပေါ် NLD ရဲ့သဘောထားနဲ့ပတ်သက်လို့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးမြန်ဝင်းက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးနော်လူ့အခွင့်အရေးအပြည့်အဝရရှိရေးဆိုတဲ့အချက်တွေကခဏတည်းမရသေးပါဘူးတရားတွေပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့အဆင့်တစ်ခုကိုတော့ရောက်ပါတယ်သို့တော့ကျင်းတဲ့အဆင့်ကိုမဟုတ်သေးပါဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ပြည်သူလူထုကသတိချက်ချရှိဖို့ကျွန်တော်တို့ဒီဟာကို message ပေးတဲ့အခမ်းအနားတစ်ခုပါ
ဒါဆိုရင်ဒီလွတ်တော်နဲ့စစ်ဘက်ဆိုင်ရာအကြီးအကဲတွေကို NLD ဘက်ကတောင်းဆိုထားတဲ့လေးပင်ဆိုင်အခြေအနေရောဘယ်အဆင့်ထိရောက်နေပါလဲရှင
်။အဲ့ဒီလေးပင်ဆိုင်စင်းနေဝင်တဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရရင်ဒီဟာကိုမလွတ်သိမှုလို့ပုံပွင့်နေနေရဲ့ဒီနေ့ပြောတဲ့နော်လက်ရှိအုပ်ချုပ်သူဘက်ကပြောတာကျွန်တော်တခုမှမတွေ့သေးဘူး။ပြောတော့ပြောတယ်တစ်ဆင့်ပြောမယ်ဂျာကန်နဲ့ပြောမယ်အဲ့တော့ဒါလုပ်ဖို့မလိုဘူးလို့အဲဒီလိုပုံမှန်နေနေပြောတာမျိုးကျွန်တော်တို့မတွေ့သေးဘူး။ဒါပေမဲ့ဒီဥစ္စာဟာအမှန်တကယ်အပြည့်ဒီတိုင်းပြည်နှောင်းနိုင်ငံအတွက်အရေးကြီးတဲ့အချက်တစ်ခုပါ
။နောက်တစ်ချက်ကဒီ NLD ရဲ့အဓိကမူတစ်ချက်ဖြစ်တဲ့လက်နက်ကိုင်ပဋိပက္ခနဲ့အပြည့်ခက်ရစဲရေးပေါ့နော်။နောက်ငြိမ်းချမ်းရေးဆိုတဲ့မူအရာလက်ရှိအစိုးရနဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာအပြစ်ခက်ရက်စဲဖို့ဆွေးနွေးနေတဲ့ဒီဆွေးနွေးပွဲတွေမှာပေါ့နော် NLD ပါဝင်လာနိုင်တဲ့အခြေအနေရောဘယ်လိုရှိပါလဲရှင
် NLD ကမြန်မာပြည်ဆွေးနွေးပွဲတွေမှာပါဝင်ဖို့ပါတီဥက္ကဋ္ဌအနေနဲ့အခြေအနေပြောခဲ့ပါတယ်သို့တော့ပါဝင်နေဆိုတဲ့နေရာမှာကိုယ့်ဘာသာကိုဝင်လို့လည်းမရပါဘူးလက်တွေ့မကြပါဘူးလက်တွေ့ကတော့ဒီမြန်မာပြည်ဆွေးနွေးပွဲမှာအကျုံးဝင်သက်ဆိုင်တဲ့ပုဂ္ဂိုလ်များအလုံးရဲ့ဖိတ်ခေါ်မှုပါလေလိုအပ်ပါတယ်ပြောချင်တာကတော့ NLD ကပါဝင်ဆောင်ရွက်ဖို့အစီအစဉ်ရှိပါတယ်ဆိုတာပါ
1988ခုနှစ်ရှစ်လေးလုံးလူထုလှုပ်ရှားမှုကြီးကိုစစ်တပ်ကဖြိုခွဲပြီးအာဏာသိမ်းခဲ့ပြီးတဲ့နောက် NLD ပါတီကိုဒေါ်ဆန်းစုကြည်နဲ့တက်သည့်ပညာရှင်တွေတက်မတော်တမူးဟောင်းကြီးတွေပါဝင်တဲ့မြို့ချစ်ရဲဘော်ဟောင်းများနဲ့1989ခုနှစ်မှာထူထောင်ခဲ့တာပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လေပြည်သူ့လွတ်တော်ရဲ့ဆုံးဖြတ်ချက်ကို NLD ကစောင့်ကြည့်နေတယ်လို့ဦးညံဝင်းကပြောပါရယ်။ရန်ကုန်မြို့မှာကျင်းပတဲ့26နှစ်မြောက်ပါတီထူထောင်ခဲ့တဲ့အခမ်းအနားကိုအဖွဲ့ဝင်တွေအပြင်နိုင်ငံတကာသံတမန်တွေလည်းတက်ရောက်ခဲ့ပါရယ်။ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့နေပြည်တော်မှာပဲရှိနေပြီးအခမ်းအနားကိုတက်ရောက်နိုင်ခြင်းမရှိခဲ့ပါဘူးရှင်။